ြုတ်ပြင်ရေးလုပ်လို့မြန်မာစီးပွားရေးတိုးတက်လာတာနဲ့အတူကုန်စင်းလုံးလဲကြီးမြင့်လာအောင်မှာမို့ပြည်သူလူထုအများစုရဲ့နေထိုင်စရိတ်ကြီးမားလာအောင်မယ်လို့ကမ္ဘာပန်းအပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့နဲ့အာရှဖွံ့ဖြိုးရေးဘဏ်တို့ကမကြာမီကခံမှန်းကြပါတယ်စီးပွားရေးအခြေအနေဘယ်လိုပဲဖြစ်ဖြစ်ကုန်စင်းလုံးတက်တာဟာဒလိထုံးစံလို့ဖြစ်နေပါတယ်1986မှာရန်ကုန်နေမိသားစု5ဦးရဲ့လစဉ်အိမ်သုံးစရိတ်ဟာ7,800က2001ရောက်တော့4,000နီးပါးရှိလာတယ်လို့2017နေပြည်တော်မှာပတ်ကြားတဲ့ဒေါက်တာဦးမြင့်ရဲ့စာရမှာဖော်ပြပါတယ်။ဗမာစီအစိုးရခေတ်ပထမ15နှစ်မှာလစဉ်စားစီ38ဆထိုးတက်သွားတာဖြစ်ပါတယ်။နောက်တော့2001ကစပြီးအနည်းဆုံး5ရာခိုင်နှုန်းကအများဆုံး50ရာခိုင်နှုန်းအထိနှစ်စဉ်ကုန်စည်နှုန်းကြီးမားလာတာတွေ့ရပါတယ်။အမြင့်ဆုံးကုန်စည်နှုန်းမြင့်တက်ပြီးငွေကြေးဖောင်းပွားရတဲ့အခြေခံအကြောင်းရင်းကအစိုးရအသုံးစရိတ်မှာငွေလိုတိုင်းငွေဆက်ကူကိုရိမ့်ထုတ်သုံးစွဲနေလို့ဖြစ်ပါတယ်။အစိုးရအသုံးစရိတ်မှာလုံငွေပြနေတာကလည်းဒီနှစ်အပါအဝင်52နှစ်ရှိပါပြီ။နိုင်ငံရဲ့နှစ်စဉ်အတင်ထုတ်လုပ်မှုတန်ဖိုးရဲ့9ရာခိုင်နှုန်းကျော်လောက်နှစ်စဉ်လုံငွေပြနေတာဖြစ်ပါတယ်။
1962မှာဆီယနာသိမ့်ပြီး1984မှာမဆလာစစ်အစိုးရဖွဲ့တဲ့အခါတိုင်းပြည်မှာလေပတ်နေတဲ့ကြောင်ွေပမာဏဟာတန်3000ကျော်ရှိပါတယ်။နောက်10နှစ်ကြာတော့လေးစားတိုးပြီးတန်12000ကျော်ဖြစ်လာပါတယ်။1989မှာတတိယအကြိမ်ငွေဆက်ကူတွေရုပ်သိမ်းလို့လေပတ်တဲ့ငွေပမာဏတန်9000ကျော်အထိကျဆင်းသွားပေမဲ့ငွေဆက်ကူသစ်တွေများလာလို့1989မှာလေပတ်တဲ့ငွေပမာဏဟာတန်2000ကျော်ရှိပါတယ်။ဒါပေမဲ့အစိုးရအမှုဒဏ်တွေကိုလစား3ဆကျော်တိုးပေးတာမို့စစ်အစိုးရတက်လာပြီး3နှစ်အတွင်းစားသုံးကုန်ဈေးနှုန်း6ဆတက်သွားပါတယ်စစ်အစိုးရအနှစ်50ကျော်အုပ်ချုပ်စင်မှာနှစ်စဉ်လုံငွေပြပါတယ်ငွေကြေးဖောင်းပွားမှုနှုန်းမြင့်မားတဲ့နိုင်ငံမှာအစိုးရအသုံးစရိတ်ဇက်တိုက်လုံငွေပြတာဟာမကောင်းတဲ့လက္ခဏာဖြစ်ပါတယ
်ဗမာငွေဆက်ကူကိုအရှေ့ဂျာမနီမှာရိုက်ထုတ်ခဲ့ရက1982ရောက်တော့ပြည်တွင်းမှာရိုက်နှိပ်သုံးဆွဲလာပါတယ်1982က1989အထိရိုက်ထုတ်တဲ့ငွေဆက်ကူတွေမှာဗိုလ်ချုပ်အောင်ဆန်းရုပ်ပုံပါတာတွေ့ရပါတယ်ဒါပေမဲ့1994ကစပြီးရိုက်ထုတ်တဲ့ငွေဆက်ကူတွေမှာတော့ဗိုလ်ချုပ်အောင်ဆန်းမပါတော့ပါဘူး။တမိဒေါ်အောင်ဆန်းစုကြည်ကိုမထောက်ခံနိုင်လို့ဦးအောင်ဆန်းရဲ့ရုပ်ပုံလွှာငွေဆက်ကူမှာမပါတော့တာဖြစ်ပုံရပါတယ်။ငွေကြေးအဆမတန်ဖောင်းကျွာလာတဲ့အတွက်200တန်း900တန်း1000တန်းတွေလဲရိုက်တိတ်သုံးဆွဲလာပါတယ်။ငွေဆက်ကူတွေတန်ဖိုးကျလာတဲ့အခါ2009မှာ9000တန်းရိုက်နှိပ်ပြီး2012မှာ1000တန်းရိုက်နှိပ်ထုတ်ဝေပါတယ်။တရားရငွေဆက်ကူကအနည်း90ကျလာတဲ့အခါမှာ1000တန်အဖြစ်အသွင်ပြောင်းသွားတဲ့သဘောမျိုးပါပဲ
1989မှာလေပတ်တဲ့ကြက်ငွေတန်း2800ကအနည်း20ကျော်ကျတဲ့အခါ2017မှာတန်ပေါင်း9တန်းရှိလာတာကိုဗဟုဘန်အစိုးရကစားမှတွေ့နိုင်ပါတယ်စစ်အစိုးရခေတ်မှာလေပတ်တဲ့ငွေပမာဏအစပေါင်း300ကျော်တိုးပွားသွားပါတယ်ငွေလိုတိုင်းရိုက်နှိပ်သုံးဆွဲတာကြောင့်တိုင်းပြည်မှာလေပတ်တဲ့ငွေကြေးပမာဏအစမတန်များလာပါတယ်ဦးသိန်းစိန်အစိုးရတက်လာတော့ပြည်တွင်းစည်းနှုံးနဲ့ငွေကြေးစနစ်တည်ငြိမ်ရေးအတွက်ရည်ရွယ်ပြီးလုပ်ငန်းတာဝန်ကိုလွတ်လပ်စွာဆောင်ရွက်နိုင်အောင်2013ဇူလိုင်လမှာပြည်ထောင်စုလွှတ်တော်ကမြန်မာနိုင်ငံတော်ဗဟိုဘဏ်ဥပဒေကိုပြဋ္ဌာန်းပါတယ်။ဒါကြောင့်ဗဟိုဘဏ်ဟာဝန်ကြီးဌာနရဲ့လက်အောက်ခံဌာနခွဲမဟုတ်တော့ဘဲလွတ်လပ်ပြီးဒါရိုက်တာအဖွဲ့ကစီမံခန့်ခွဲတဲ့တည်ခြားအဖွဲ့အစည်းဖြစ်လာပါတယ
်။စီးပွားရေးတည်ငြိမ်အောင်တည်ခြားလွတ်လပ်တဲ့ဗဟိုဘဏ်ရှိဖို့လိုတယ်လို့ကမ္ဘာပါနဲ့ IMF ငွေကြေးရံပုံငွေအဖွဲ့တို့ကလည်းယုံကြည်ကြပါတယ်။ဒါပေမဲ့အခြားအာဏာပိုင်အဖွဲ့တွေလွှမ်းမိုးနေတဲ့တိုင်းပြည်မှာဗဟိုဘဏ်ကိုအာဏာပိုင်အဖွဲ့ဖြစ်အောင်လုပ်ဖို့ခက်ခဲကြောင်းဇင်ဘာဘွေနိုင်ငံကသက်တည်ပြနေပါတယ်။ဇင်ဘာဘွေဗဟိုဘဏ်မလွတ်လပ်ခင်ကငွေကြေးဖောင်းကျွမ်းမှုနှုန်းဟာ20ရာခိုင်နှုန်းသာရှိခဲ့ပေမဲ့1995မှာလွတ်လပ်သွားတဲ့အခါအစာပေါင်းများစွာငွေကြေးဖောင်းကျွမ်းလာပါတယ်။ငွေဆက်ကူတန်တရာဒံနဲ့တန်တပန်းဒံရိုက်နှုတ်တဲ့အသည့်ပုံပြပန်းပြဖြစ်လာပါတယ်။ငွေဆက်ကူအစမတန်ရိုက်နှိပ်သုံးဆွဲတာဟာငွေကြေးဖောင်းကျွာပြီးကြက်ငွေတန်ဖိုးကျဆင်းရတဲ့အခြေခံအကြောင်းရင်းဖြစ်ပါတယ်။ကုန်ပစ္စည်းဈေးနှုန်းကြီးလို့အရင်းအနှီးများလာတော့မှတက်ဆိုင်ရာကိုလက်ပေးရတဲ့အတွက်ကုန်ကျစရိတ်ကာမိအောင်ဈေးတင်ရတာဟာလည်းငွေကြေးဖောင်းကျွာရတဲ့အကြောင်းရင်းတစ်ခုဖြစ်ပါတယ်။ငွေကြေးဖောင်းကျွာမှုနှုန်းမြင့်မားတဲ့နိုင်ငံဟာရှင်ပြိုင်နိုင်မှုစွမ်းရည်ကျဆင်းပါတယ်။ကုန်စည်နှုန်းမတည်ငြိမ်တဲ့အတွက်စီးပွားရေးမှာမရေရာမသေးချာမှုတွေများလာပါတယ်။ငွေကြေးဖောင်းကျွာတဲ့ဒဏ်ကိုအခွင့်အရေးတွေကြောက်တဲ့နဲ့မောင်ခိုလုပ်ငန်းရှင်တွေကသာခံနေရှိကြပြီးတာမန်ပြည်သူလူထုဟာကြာလီစားဝတ်နေရေးကြက်တဲပြီးဖြစ်နေပါတယ်ခင်ဗျာ။